ချင်းရဲ့အကြောင်းအရာတော့ဒီကုလသမဂ္ဂအတွင်းမှုချုပ်ဟောင်း Mr. Kofi Annan ကရခိုင်ပြည်နယ်နဲ့ပတ်သက်တဲ့ပေါ့နော်အကြံပေးချက်အစီရင်ခံစာတင်သွားပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီမြန်မာနိုင်ငံနေနဲ့ဘယ်တိုင်းတာဒီလိုင်းနာနိုင်မလဲဆိုတဲ့အကြောင်းအရာကျွန်တော်တို့ဆွေးနွေးကြပါမယ်ဆိုတော့ပထမဆုံးဟိုနည်းနည်းနှိပ်စက်ပြပါနော
်ကျွန်တော်ကအလ်ဟတ်ဦးအေလွင်မှာအစ္စလာမ်ဓမ္မဘိမာရဲ့ဦးဆောင်ဆော်ရေးမှုတူဖြစ်ပါတယ် Religion for Peace လို့ခေါ်တဲ့ဟိုကျွန်တော်မှတ်ပုံတင်တဲ့အခါမှာတော့ငြိမ်းချမ်းမြတ်တာလို့မှတ်ပုံတင်ပါတယ်ဘာမလို့တိုက်ရိုက်ဘာသာပြန်မယ်ဆိုရင်တော့ဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ရဲ့ထူထောင်သူတဦးနဲ့အမတိအဖွဲ့ဝင်နဲ့ဖြစ်ပါတယ်။ဘာသာပေါင်းစုံလုပ်ငန်းတွေကိုလုပ်နေပါတယ်
။အမကြီးဟုတ်ကဲ့ကျမနာမည်ဆော့ကင်ပြပါ။ကျမတော့ဒီရခိုင်စာပင်လေးရင်ကြည့်မှုအဖွဲ့ရဲ့ဥက္ကဋ္ဌတစ်ယောက်ဖြစ်ပါတယ်။ဒါရန်ကုန်မှာရှိတဲ့ရခိုင်အမျိုးသမီးအသင်းရဲ့ဒုဥက္ကဋ္ဌတစ်ယောက်လည်းဖြစ်ပါတယ်။ကျမအနေနဲ့ပေါ့နော်ဒီရခိုင်အရေးကိုစိတ်ဝင်စားစွာနဲ့နှစ်ပေါင်းများများစွာလေ့လာခဲ့တဲ့ကျမရဲ့အတွေ့အကြုံပေါ်မှာပေါ့နော်။ကိုယ့်ရဲ့ရခိုင်ပြည်သူအနေနဲ့ရောဒါမြန်မာနိုင်ငံအနေနဲ့ရောတကယ့်တိုးတက်မှုတွေကိုဘယ်လိုလုပ်ရမလဲဆိုရင်စိတ်ကူးစိတ်တန်းတွေကိုကျွန်မအမြဲတမ်းကိုယ့်ဟာကိုယ်လေ့လာစုံလမ်းနေတယ်ဒီတယောက်ဖြစ်ပါတယ
်ကျွန်တော်တော့တင်းစားဆရာပါဒီဖြစ်ဖြစ်တွေကိုတင်းဆောင်ပါတယ်တော့ပုံမှန်လေ့လာပြီးရေးနေပါတယ
်ပထမဆုံးလက်တလုံးဖြစ်နေတာပေါ့နော်ရခိုင်ပြည်နယ်ထဲမှာအခုမကြသေးခင်ကတကြောပြန်ဟိုပါတယ်တိုက်ခိုက်မှုတွေဖြစ်ပါတယ်ဆိုတော့ဒီလိုဖြစ်တာကလည်း Mr. Kofi Annan တို့နဲ့ဦးတို့အဖွဲ့ဒီဟိုပါအစီအကံထုတ်ပြန်ပြီးမှအကြံပေးချက်တွေထုတ်ပြန်ပြီးတဲ့အချိန်နဲ့ကြိုက်ပြီးတော့ဖြစ်တယ်လို့ဟိုအကုန်လုံးပေါ့နော်အကုန်လုံးလည်းသိကြပါတယ်ဆိုတော့ဒီ Mr. Kofi Annan ဥဆောင်ရဲ့အဖွဲ့ပေါ့နော်ဦးတို့အဖွဲ့ရဲ့အကြံပေးချက်တွေကပေါ့နော်စီးပွားရေးဖွံ့ဖြိုးရေးရောအကုန်လုံးလုံခြုံရေးရောအကုန်လုံးပြတ်ကျားနေတယ်ဆိုတော့ဘာတွေလုပ်တင်တယ်လို့အကြံပေးတာပါလဲအဓိကအချက်လေးပြောပြပါဦး
ဟုတ်ကဲ့အဓိကတော့ခြုံပြောရင်တော့သုံးချက်ပြောထားတာရှိပါတယ်နော်တဲ့အချက်ကဖွံ့ဖြိုးရေးရဲ့အကြအတည်းတော့ development crisis ဆိုတော့ပြောထားပါတယ်ဒုတိယအချက်ကကျွန်တော်လူအခွင့်အရေး human right crisis တတိယအချက်ကကျွန်တော်လုံခြုံရေးနဲ့ပတ်သက်သောအကြအတည်းဒါကကျွန်တော် security crisis ဆိုပြီးပြောထားပါတယ်ဟုတ်က
ဲ့
အဲ့တော့ဖွံ့ဖြိုးတိုးတက်ရေးနဲ့ဥက္ကဋ္ဌပြောတဲ့လုံခြုံရေးဆိုတာလည်းဆက်ဆံနေပါတယ်နော်အဲ့တော့ငြိမ်းချမ်းရေးဆိုတာလည်းသဟဇာတာရှိရမယ်အဲ့တော့သဟဇာတာရှိရေးကိုပြတ်ပြောင်းအောင်လုပ်နေလို့ရှိရင
်
ဒါတွေဟာမအောင်မြင်နိုင်ပါဘူးလက်တွေ့မျက်တွေ့ကိုမနေ့ကဘာသာပေါင်းစုံအဖွဲ့သွားတယ်။သွားတဲ့အခါမှာဒီရသေးတောင်မြို့တဲကိုမရောက်ခင်တည့်ရက်မှာပုဂ္ဂိုလ်နှစ်ဦးကပါတီတစ်ခုကပုဂ္ဂိုလ်နှစ်ဦးကဝင်ရောက်ပြီးတော့ကဒီမှာဘင်္ဂါလီအကျန်းဖက်သမားနှစ်ယောက်ပါတဲ့အဖွဲ့လာလိမ့်မယ်။မင်းတို့ဆန္ဒပြကြဆိုပြီးတော့သိုးသားတဲ့ပြည်သူတွေကိုအဲ့လိုပြောလိုက်တဲ့အခါကျတော့ငြိမ်းချမ်းရေးနဲ့သဟဇာတာရေးလုပ်ဖို့လာတဲ့ဘာသာပေါင်းစုံဝပုဂ္ဂိုလ်တွေကိုတမုံတီးတယ်၊ကဲနဲ့ပေါက်တယ်အဲ့လိုတွေဖြစ်လာတယ်။အဲ့တော့ကျွန်တော်ဆလုပ်ကြတာပယောဂာဒီနဲ့အညတ်ထုတ်ခြင်းတဲ့လူတွေကအချိန်လေးကိုပူဆိုးအောင်မိတော်ရလေးပဲလုပ်နေပါတယ်။အဲ့တော့သဟဇာတာဖြစ်ဖို့အတွက်ကတရားမျှတမှုဆိုတာလိုအပ်ပါတယ
်။
ငြိမ်းချမ်းရေးရှိမှဖွံ့ဖြိုးတိုးတက်ရေးဖြစ်ပါမယ
်။
နောက်တစ်ချက်က human right ပ
ါ။
human right ကလူအဖွဲ့အစည်းနှစ်ခုစလုံးဟာအစိုင်းအဝိုင်းနှစ်ခုစလုံးဟာခေတ်အဆက်ဆက်မှာခါးစီအောင်ခံနေရတယ်။ဖိနှိပ်ခံနေရတယ်နော်။အဲ့တော့အဲ့ဒါဟာဖြစ်ရင်သက်ဆိုင်ရာအုပ်ချုပ်ခဲ့တာဗြိတိရှားလက်ထက်တွေကသူတို့ရဲ့အုပ်ချုပ်မှုမှာ divide and rule လို့ခေါ်တယ်ခွဲခြားဆက်ဆံပြီးတော့လူရင်းလူသူတို့မလူရင်းမလူသူအတုံးချခံခဲ့ရတဲ့အတွက်အင်မတန်ကိုတန်ရာသာရပေါ်ကျွဲဝါးတဲ့ရခိုင်ပြည်လူရင်းမြက်များမှာလည်းတန်ဖိုးရှိပြီးတော့အင်မတန်ကိုအစောအစရှိတဲ့လူတွေဟာအဲ့လိုဖိနှိပ်ခံခဲ့ရတဲ့အပေါ်မှာကျွန်တော်ဒီလိုပြဿနာလေးကဖြစ်လာတာပေါ့လေအဲ့တော့လူအခွင့်အရေးနဲ့အမျိုးသားရေးဆိုတာဒီနည်းနဲ့ကျွန်တော်ပြောချင်တယ်လူအခွင့်အရေးဆိုတာလူတစ်စုံတဦးဝယ်အခွင့်အရေးကိုเนาะဒါဟာချိုးဖောက်လိုက်မယ်ဆိုလို့ချင်းအဲ့ဒါလူအခွင့်အရေးကိုမဟုတ်တော့ဟုတ်က
ဲ့ပါ
လူများစုကြောင့်လူနည်းစုအချိုးဖောက်ခံရတာဖြစ်ဖြစ်လူနည်းစုကြောင့်လူများစုအချိုးဖောက်ခံရတာဖြစ်ဖြစ်ဒါလူအခွင့်အရေးကိုမဟုတ်ဘူ
း
လူအခွင့်အရေးလုံးလို့အမျိုးသားရေးထိခိုက်မယ်ဆိုတာလုံးဝမှားရင်းတဲ့အယူဆဖြစ်ပါတယ်ဟု
တ်ကဲ့ပါဆိုတော့အဓိကအရေးကြီးတာကလူအခွင့်အရေးရယ်ဒါပြတော့ဖွံ့ဖြိုးတိုးတက်ရေးဟုတ်အဲ့ပါပေါ့နော်လုံခြုံ
ရေးဟုတ်ကဲ့
ဒါဒီအချက်၃ချက်ကို Mr. Kofi Annan နဲ့ဥဆောင်တဲ့ဦးတို့အဖွဲ့ကနေပြီးတော့အစီရင်ခံစာပေးပြီးတော့အထံပေးချက်တွေပေးခဲ့ပါတယ
်ဒ
ါရီအတွက်ကိုဘာတွေလုပ်မယ်ဆိုပြီးတော့ဟိုပြောထားတယ်ပေါ့နော
်ဟုတ်ကဲ့
ဒီဆက်ကတော့ဒီဟိုအချမ်းချင်းပြောတော့လည်း၃ချက်ပဲပေါ့နော်ဒါဒါအချက်ပါအချက်လုံးလုံးပါအဲ့တော့ရခိုင်ပြည်နယ်မှာပေါ့နော်ရခိုင်ပြည်နယ်ရဲ့အရေးကိုတကယ်ထဲထဲဝင်ဝင်သိပြီးတော့ရခိုင်ပြည်နယ်ဟိုဟိုဟာလူလူအတွက်ပေါ့နော်ဒီကအမျိုးသမီးရာအစပေါ့နော်အကုန်လုံးဟိုဖြည့်ဖြည့်ဝင်ဝင်တည်တဲ့ဟိုဒီတယောက်နေနဲ့ဟိုစမိုင်းတော်ကျန်ဆိုတဲ့နည်းနည်းပြောပြပေးပါဒီက ဒီအကြံပေးချက်တွေထဲမှာဘယ်ချက်ပေါ့နော်ဘယ်ချက်ကနိုင်တာကိုဟိုဆင်ရေးဖြစ်နေတာလဲအဲ့ဒါလေးကိုနည်းနည်းပြောပြပေးတာထောက်ပြ
ဟုတ်ကဲ့ဟိုကျမအနေနဲ့ပထမဆုံးပြောချင်တာပေါ့နော်ဒါဒီနေ့ကျမတို့ရဲ့ရခိုင်ပြည်လူတွေကတကယ်ကိုရရဲ့ဆက်ဆက်ပေါ့နော်ရခိုင်လူမျိုးအပါဝင်ဒါမျိုးနွေစုတွေရောဒါဒီတခြားလူပွေးစီတွေပါပေါ့နော်ရခိုင်ပြည်မှာရရဲ့ဆက်ဆက်ဒီလိုတက်ဖြတ်ခံနေရတဲ့ဒုက္ခကြီးကြီးကြနေရတယ်ဆိုတာဒီနေ့ကတော့မြေပြင်အနေထားမှာတကယ်ဖြစ်နေတဲ့အနေထားဖြစ်ပါလေအဲ့တော့ရခိုင်တွေရဲ့ကာလကြာရှည်ခံစားနေရတဲ့ဒီခါသီးမှုအတွေ့အကြုံပေါ်မှာကျမတို့ဖြည့်သိမ့်ခွင့်မရဘဲနဲ့ဆက်လက်ပြီးတော့ဒီဟာတွေဖြစ်နေတဲ့အတွက်ကြောင့်ဘို့ဒါမလိုလားအပ်တဲ့ဒါအခြေအနေဖြစ်ပျက်တဲ့ဟာပို့ပြီးတော့ဖြစ်လာရတယ်ဆိုတော့ဒီ causes လေးကိုအကုန်လုံးကဒါသိဖို့လိုပါတယ
်ဟုတ်က
ဲ့အဲ့တော့ခုနဆရာဦးရလင်တင်ပြသလိုပေါ့နော်ဒါတွားလိုက်တဲ့အခါမှာဒါရခိုင်ဖက်ကဒီလိုတုံ့ပြန်တယ်ဆိုတဲ့ဟာလေးအပေါ်မှာဆရာအနေနဲ့ခံစားရတာကိုကျွန်မနားလည်ပါတယ်ဒါပေမဲ့ဒီလိုအချိန်မှာရခိုင်တွေခံစားနေရတဲ့အမတန်အသေးနှလုံးတွေကခံစားနေရတဲ့ဒီခံစားချက်အပေါ်မှာဒီအချိန်မှာဘလို့ပဲပြောပြောဒီလိုဖြစ်သိမ့်တဲ့ဟာလေးတော်လုံးလို့ရင်ရရှိရင်ကျွန်မတို့ရခိုင်တွေအတွက်ပို့ပြီးတော့ခံစားရသလိုဖြစ်သွားတယ်အဲ့တော့ကျွန်မတို့ကအလုပ်တလုပ်လုပ်မယ်ဆိုလို့ရှိရင်တော့နိုင်ငံတော်အစိုးရပဲဖြစ်ဖြစ်အဖွဲ့အစည်းတွေအဖြစ်ဖြစ်အခြေအနေအရက်မှန်ကိုတုံ့တက်ပြီးတော့ဒီအခြေအနေမှာဒီလိုသွားတင်တယ်ဒီအခြေအနေမှာဒီလိုပြောတင်တယ်ဆိုတာလေးကိုရှင်းချင်ဖို့လိုပါတယ်ဒီလိုမရှင်းချင်လိုက်ရင်ခုနကပြောတယ်ဦးလင်းပြောသလိုဒါထိတ်ထိတ်ပွေးမှုတွေဖြစ်လာတဲ့အခါကျတော့ဒါမြန်မာပြည်သူအနေနဲ့ရောကမ္ဘာနိုင်ငံအနေနဲ့ရောအမြင်ချင်းဟာပို့ပြီးတော့ဟိုပြန်သွားရတဲ့ကြောင့်ရခိုင်တွေကပို့ပြီးတော့နင်းလာတော့တယ်အဲ့ဒါကြီးရတော့မို့အန်တီရိုဖက်ကသတင်းသမားတွေရောဒါကိုယ့်ရဲ့အဖွဲ့အစည်းတွေရောဒီဟာတွေပေါ်မှာဒီလိုမျိုးချက်ပြီးတော့မဖြစ်မီဘို့ဒါကိုသတိယူပါမယ်လို့အန်တီရိုဖက်ကပထမဆုံးပြောချင်ပါတယ်ဆိုတော့ဒီအစ်စင်တွေဖက်ကငါးလုံးငန်းတွေကိုလှေကြီးလှေမြေတွေနဲ့ဖတ်ပြီးတော့ပင်လေပြင်ရောရေးပိုင်တဲ့ကောအများကြီးလုံနိုင်တဲ့အချိန်မှာရခိုင်တွေဖက်ကလှေငယ်လေးတွေနဲ့သူတို့ရဲ့ဝန်းစားကိုမလုံနိုင်ခဲ့ဘူးဒီလိုချင်းချောင်းမှုတွေဖြစ်ခဲ့တဲ့အတွက်ကြောင့်မို့လူကိုယ်ပါဒဏ်ရာရအောင်လုပ်တဲ့အတွက်ကြောင့်မို့သူတို့ရဲ့စီးပွားရေးတက်တောင်မကလို့ဒီစီးပွားရေးအကုန်လုံးကိုဆုံးရှုံးနေလာပြီးတော့ပင်လေသေးကိုရေသေးကိုတော့မစင်းဝန်းပဲဖြစ်သွားတယ်ရခိုင်တွေရဲ့တငါလုံငန်းအခြေအနေဒါတွေကိုကျမတို့ဒီစစ်တွေကိုတော့ရတာဒါဒီဖက်ကတိုင်းရင်းသားတွေတင်ပြတာတကယ်တကယ်ကျမတို့ကြားသိခဲ့ရပါတယ်အဲ့တော့ဒီလိုဟာမျိုးတွေရှိတဲ့အတွက်ကြောင့်မို့ဒါဟာရခိုင်တွေဖက်ကနင်းနေလေးရှိတဲ့ဟာလုံးဝကိုပြတ်ကုန်သွားတာအစ်စင်ဖက်ကနင်းနေပဲဆုံးလုံးသွားတာဒါတွေဟိုပေါ်မှာလေကျမတို့နှစ်ဖက်မြင်ဖို့အရေးကြီးပါတယ်အဲ့တော့လေယာဉ်မြေပေါ်မှာဆိုလို့ရှိရင်လည်းပဲကျမတို့ကဒါเนาะဒါအစ်စင်ဖက်ကဒီနေ့မောင်တော်ပူပြီးတော့မှလေသမားတွေဟာဒီအစ်စင်ဖက်ကလေသမားတွေအများကြီးလေလုံကြတယ်ဒါပေမဲ့ဒီနေ့မှာသူတို့ကိုယ်တိုင်ကလေမလုပ်ဘူးဒီလေမလုပ်ဘူးဆိုတော့ပြီးခဲ့တဲ့ဒီစင်စင်လာတာကာလအတွင်းမှာပေါ့နော်သူတို့ရလေလုံးမဲ့အချိန်မှာသူတို့ဘာဖြစ်လို့လေမလုံးပွေလို့လဲဆိုတော့အဲ့ဒီအချိန်မှာရခိုင်ဘက်ကစူပူတာတွေရခိုင်ဘက်ကတွန်းအားပေးတာတွေရခိုင်ဘက်ကဒီဖိအားပေးတာတွေဘာမှမရှိပေမဲ့လို့ဒီလေလုပ်ငန်းကိုမလုပ်တဲ့အတွက်ကြောင့်ပေါ့ဘာဖြစ်လို့ဒီဘန်ဂလီလူမျိုးတွေဟာဒီပူကြလောက်မောင်တော်မှာလေကိုခါတိုင်းလို့ဘာဖြစ်လို့မလုပ်ကြလဲဒါဟာအမတန်မှထူးဆန်းတဲ့အဖြစ်အပျက်တွေတခုဖြစ်နေပါတယ်ဆိုတာကိုဒါကျမတို့ဘက်ကဒါတွေပေါ့အများကြီးရှုမြင်နေပါတယ်ဒီပုံမှာလည်းကျမတို့ကအစိုးရဘက်ကအကုန်လုံးဒါတွေကိုစနစ်တကျစဉ်းစားဖို့လိုပါတယ်အဲ့တော့ကျမပြောချင်တာကဖြစ်နေတဲ့အပေါ်မှာအစဉ်တစိုက်ရခိုင်အရေးကိုအကုန်လုံးကိုလက်တွေကျကျနှစ်ဖက်စလုံးညှအောင်လေးလာပြောမှာအစိုးရဘက်ကဘာတွေကိုလက်ဥမှုရအောင်လုပ်ရမလဲဘာတွေကိုအတုသဘောဆောင်တဲ့အတားအဆီးတွေနဲ့ထားမလဲဒါတွေကိုအစိုးရဘက်ကလုပ်တော့ဖို့လိုအပ်ပါတယ
်ဒီမှာဒီပြဿနာဆိုလို့ရှိရင်အင်ဂျင်ချင်းမှလည်းတွားပြီးတော့ဟိုကတက်ရောက်မှုတွေရှိနေပါတယ်အဲ့တော့အင်ဂျင်ချင်းဒီဘင်္ဂလားဒေ့ရှ်နိုင်ငံပေါ့နော်အဓိကတော့သူနဲ့ပြည်လဲဖို့ပေါ့နော်ပြည်လဲဖို့ကိုမလုပ်တင်တယ်လို့ထင်ပါတယ်ဥစီတော်ရဲ့အချင်းချင်းလေးဆိုပါဆိုတော့အချင်းစိတ်နေ
အဲကျွန်တော်နားလည်တော့ဆိုအခုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ယက်တီချက်ကသူတို့ကိုကောက်ပါတယ်သူတို့ကဘာပြောသလဲဆိုတော့ဒီအချမ်းဖက်တဲ့ကိစ္စကိုသူတို့ကဟိုလက်လက်မခံဘူးနောက်ဒီအချမ်းဖက်တဲ့ဖြစ်ရည်အတွက်ဆိုတော့သူတို့ကကူညီပါပဲပြီးတော့မှဒီဒုက္ခတွေပါညာဆိုတဲ့ဟာပဲပြီးလာတဲ့ဟာကိုတော့မှမပွင့်လင်းပြီးတော့သူတို့ကဟို ိုလက်မခံဘူး။ဘာဖြစ်လို့လဲဆိုတော့ရှုပ်ထွေးသွားမှာဆိုလို့ရှေ့ပြဿနာတွေမပြီးခင်နောက်ပြဿနာတွေဖြစ်မှာဆိုလို့ဒါပေမဲ့ကုလသမဂ္ဂဘက်နဲ့ဒါနိုင်ငံတချို့ကဖိအားပေးတဲ့ခါကျတော့ကုလသူဖွင့်ပေးလိုက်ရအိုးပါလေသတိကြုံကြုံပြလိုက်ရတဲ့သဘောပေါ့နော်။အဲဆိုတဲ့ခါကျတော့သူ့ရဲ့သဘောထားကကျွန်တော်ထင်တယ်အင်ဂျီကင်းချင်းကောင်းပြီးပြီးသားသားနဲ့ရှိနေသေးတယ်လို့ပဲကျွန်တော်နားလဲပါ။ဟုတ်ကဲ့
ဒီအင်ဂျီကင်းနိုင်ငံနဲ့ပတ်သက်ပြီးတော့ပေါ့နော်မြန်မာနိုင်ငံကဘာလုပ်ချင်လဲဆိုတော့
အခုနဟိုဦးရင်ကြပြတော့တယ်တော်တော်လေးပြည့်စုံတော့ပါပြီ။ဒီကတော့ကဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနဲ့အနီးဆုံးနိုင်ငံဖြစ်တဲ့ဒီပြဿနာတွေရတယ်ဒီ border ထက်မှကြော်တော့နေတဲ့ဒါဗီဇာပြဿနာဖြစ်တဲ့အကြောင်းမှနှစ်နိုင်ငံစလုံးကဒါကိုခေါင်းအေးအေးထားပြီးတော့ပေါ့နော်တမတမတ်ကြအောင်ဒါတွေကိုတန်တမန်ဤအရာဒါဖြစ်ရှင်းတာတော့အကောင်းဆုံးပါပဲအခုလေလုံနေပါတယ်နှစ်ဖက်ဆိုလည်းအရင်နဲ့ဆိုင်ပေါ့နော်အများကြီးမြန်မာပြည်ဘက်ကရောဘင်္ဂလားဒေ့ရှ်ဘက်ကရောဒါဆက်ဆက်ပြီးတော့လုံနေတဲ့ဟာရဲ့အများကြီးရှိလာတဲ့အတွက်ကြောင့်မို့ဒါကိုရှစ်ဆက်ပြီးတော့တွတ်တက်အောင်လုပ်ဖို့တင်ပါတယ်အဲ့တော့ကျမကနောက်ဆုံးအနေနဲ့တခုကျမပြောချင်တာရှိပါတယ်အရေးကြီးတဲ့အချက်ပါနော်ဒါကော်မရှင်ရဲ့အရေးကြီးတဲ့အချက်မှာသူကျမပေးထားတယ်ပါနော်ဒါအာပေါ့နော်ဒီရခိုင်ပြည်အနေနဲ့ပေါ့နော်ဒါတကယ်လုံမယ်ဆိုလို့ရှိရင်ရခိုင်ပြည်ရဲ့အနေထားအမတန်မှဖြစ်ရှင်းရခက်တယ်ချုပ်ထွေးတယ်ဒါကြောင့်မို့ဒီပြဿနာကိုကင်တွေဖို့ဆိုလို့ရှိရင်ဒီတာဝန်ကိုတာဝန်ယူရမယ်ဝန်ကြီးအဆင့်ရှိတဲ့တာဝန်ခံတခုအနေရခိုင်ပြည်မှာထန့်ထားဖို့လိုတယ်နော်အဲ့ဒါတရားဥပဒေစိုးမိုးရေးဆိုင်ရာ rule of law center တခုလေစစ်ပင်မှာတည်ထားဖို့လုပ်ထားဖို့လိုတယ်အဲ့ဒီမှာဝန်ထမ်းတွေဟာအကုန်လုံးရခိုင်ပြည်နှလုံးကိုလွတ်လပ်စွာသွားလာခွင့်ရှိရမယ်ဒီတရားဥပဒေဝန်ထမ်းတွေဟာနော်အဲ့ဒီသူတွေကတင်ပြတဲ့အချက်တွေပေါ်မှာလေကျမတို့လိုက်နာဖို့လိုတယ်ဒီတစ်ချက်နောက်တစ်ခုကလေရခိုင်ပြည်နဲ့ပတ်သက်ပြီးတော့ဝန်ကြီးအဆင့်ရှိတဲ့ဝန်ကြီးတစ်ပါးကတက်တက်ခံထားဖို့လိုပါတယ်သူ့ကိုအထောက်အပံ့ပြုမဲ့အခွင့်အရေးတွေထားဖို့လိုပါတယ်ဒီအထောက်အပံ့ပြုအလုပ်ငန်းတွေဟာရခိုင်ပြည်တွင်းမှာရှိတဲ့လူမှုရေးအခွင့်အရေးတွေနဲ့တိုင်ပင်ပြီးတော့လေးလတစ်ချင်းဒီအစီရင်ခံစားတွေကိုတက်ပြီးတော့ specialist ပေါ့နော်ရခိုင်ရေးအပေါ်မှာဒီဟာကိုဝန်ကြီးတက်တက်အဆင့်နဲ့အခွင့်ထားသင့်ပါတယ်လို့ကျမတို့ကပေးထားတဲ့ recommendation ဟာတကယ်ကိုကျမတို့ရခိုင်ပြည်လူမျိုးတွေရောမြန်မာဆိုးရွားနေရောလုပ်ဖို့လိုအပ်ပါတယ်လို့ကျမတို့ပြောချင်တယ်ဟုတ်ကဲ့